မြန်မာနိုင်ငံအခြေအနေကိုနိုင်ငံတကာရာဇဝတ်တရားခုံရုံး ICC ကိုလွှဲပြောင်းပေးရမယ်လို့မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာအထူးစုံစမ်းစစ်ဆေးရေးမှူးရန်ဟီလီကပြောသွားပါတယ်။ဒီလိုမှမဖြစ်နိုင်ဘူးဆိုရင်တရားလွတ်လပ်တဲ့နိုင်ငံတကာတရားခုံရုံးတစ်ခုထူထောင်ဖို့နိုင်ငံတကာကိုတိုက်တွန်းသွားပါတယ်။မြန်မာနိုင်ငံဘက်ကတော့ဒီလိုတောင်းဆိုတာမျိုးတွေကိုလက်ခံမှာမဟုတ်ဘူးဆိုပြီးတော့ပယ်ချပါတယ်။တနင်္လာနေ့ကလှုပ်တဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီအကြိမ်40မြောက်ပုံမှန်အစည်းအဝေးတွင်အခုလိုပြောဆိုသွားကြတာဖြစ်ပါတယ်။ကိုကျော်ကျော်သိန်းကဆက်ပြီးတော့ပြောပြမှာပါရှင်။
မြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေရဲ့ရဲ့နဲ့ပတ်သက်ပြီးဂျနီဗာအခြေစိုက်လူ့ခွင့်ရေးကောင်စီအစည်းအဝေးမှာပေါမောက်ခရန်ဟီလီကတင်ပြတဲ့အထဲမြန်မာနိုင်ငံအခြေအနေကို ICC ကိုလွှဲပြောင်းရေးထပ်ပြီးတိုက်တွန်းပြောဆိုသွားတာဖြစ်ပါတယ်။ရိုဟင်ဂျာတွေပေါ်ချိုးဖောက်တယ်လို့ဆွဆွဲခံထားရတဲ့ရာဇဝတ်မှုတွေအတွက်ကနဦးလီလာဆန်းစစ်ဖို့ ICC ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့မကြာသေးခင်ကပဲဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့တာကိုသူသတိပြုမိတဲ့အကြောင်းနဲ့ဒီကိစ္စရှေ့ဆက်လှုပ်ဆောင်နေတဲ့အပေါ်ကြေညာမိတယ်လို့ပေါမောက်ခရန်ဟီလီကပြောပေမဲ့ICC ကိုလွှဲပြောင်းရမယ်ဆိုတာထပ်ပြီးတင်ပြသွားတာပ
ါ I still firmly believe that the situation in Myanmar must be referred to the ICC by the Security Council or a state party
မြန်မာနိုင်ငံအခြေအနေကိုလုံခြုံရေးကောင်စီဒါမှမဟုတ်နိုင်ငံတကာနိုင်ငံဒါမှမဟုတ်နိုင်ငံများပါတဲ့အစုတစုက ICC ကိုလွှဲပြောင်းရမယ်ဆိုတာကျွန်မအခိုင်အမာယုံကြည်စေပါ ICC ကိုလွှဲပြောင်းမှုမဖြစ်နိုင်ဘူးဆိုရင်တရားလွတ်လပ်တဲ့တရားခုံရုံးတစ်ခုကိုနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ထူထောင်သင့်ပါတယ်
ဒီခိုင်ပြည်နယ်ကမွတ်စလင်လူနည်းစုတွေကိုယ်တိုင်ကသူတို့ကိုယ်သူတို့ခေါ်ဆိုတဲ့ရိုဟင်ဂျာဆိုတာကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကလက်ခံပြောဆိုပေမဲ့မြန်မာအစိုးရကတော့အဲ့လိုခေါ်ဆိုတာကိုအတိအမှတ်မပြုပါဘူးအစိုးရဆုံးနိုင်ငံတကာရာဇဝတ်မှုတွေနဲ့နိုင်ငံတကာဥပဒေကို2012ခုနှစ်ကတည်းကမြန်မာနိုင်ငံမှာချိုးဖောက်လာခဲ့တယ်လို့ဆွဆွဲထားတဲ့အထောက်အထားတွေကိုကောက်ယူစုဆောင်းမှုဆိုပြီးတရားလွတ်လပ်တဲ့အဖွဲ့တစ်ဖွဲ့ထူထောင်မှုလူ့အခွင့်အရေးကောင်စီက2018ခုနှစ်စက်တင်ဘာလကုန်ပိုင်းမှာဆုံးဖြတ်ထားပါတယ်အဲ့ဒီအဖွဲ့ကိုတူတောင်ရတာဟာမြမအစိုးရကတာဝန်ယူမှုတာဝန်ခံမှုမလုပ်ခြင်းလုံနိုင်စွာမရှိဘူးဆိုတာအကြောင်းတစ်ခုဖြစ်တယ်လို့ပေါမောက်ခရန်ဟီလီကတတိပေးသွားပြီးအဲ့ဒီအချက်ကြောင့်မြန်မာနဲ့နိုင်ငံတကာပေါင်းစပ်ထားတဲ့အဖွဲ့မျိုးကိုသူ့အနေနဲ့ထောက်ခံအကြံပေးမှာမဟုတ်ဘူးလို့လည်းပြောသွားပါတယ်။လူ့ခွင့်ရေးချိုးဖောက်ခံရသူတွေအဲ့ဒီတီးခြားလွတ်လပ်တဲ့အဖွဲ့နဲ့ဆက်သွယ်ပြောဆိုနိုင်ဖို့အတွက်သူတို့လိုအပ်တာတွေကိုကူညီဖို့လဲပေါမောက်ခရန်ဟီလီကနိုင်ငံတကာအတိုင်းအဝိုင်းကိုထပ်ပြီးတိုက်တွန်းသွားပါတယ်။
The international community provide victims who interact with the independent mechanism with urgent interim relief.
This would enable them to access the independent mechanism. This would enable them to access the independent mechanism. This would enable them to access the independent mechanism. This would enable them to access the independent mechanism. This would enable them to access the independent mechanism. This would enable them to access the independent mechanism. This would enable them to access the independent mechanism. This would enable them to access the independent mechanism.ကျမ်းမာရေးစိတ်ကျမ်းမာရေးထိခိုက်ခံစားရမှုအပိုင်းနဲ့ဥပဒေရေးရာပိုင်းကူညီဆောင်ရှောက်ထောက်ပံ့မှုတွေပေးရပါမယ
်မြန်မာနိုင်ငံအခြေအနေကို ICC မှာလွှဲပြောင်းစစ်ဆေးဖို့ပြောဆိုနေတာတွေအပေါ်မြန်မာအစိုးရဘက်ကအစဉ်တစိုက်ကန့်ကွက်ထားသလိုပဲအခုအစည်းအဝေးမှာလည်းဂျနီဗာခြေဆိုင်ကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဦးကျော်မိုးထွန်းကအပြင်းထန်တုံ့ပြန်ပြောဆိုသွားပါတယ
် We were not accept any call for referring the situation in Myanmar to the ICCThe government of Myanmar established an independent commission on inquiry into
ICC in July last year. The commission will investigate all the large violations of human rights in the country.ICOE ကိုမြန်မာအစိုးရကပြီးခဲ့တဲ့ဇူလိုင်လမှာဖွဲ့စည်းထားခဲ့ပါတယ်။တာဝန်ယူမှုတာဝန်ခံမှုဘိုင်းဆိုင်ရာကိုကင်တွယ်ဖို့ကြိုးပမ်းချက်တစ်စိတ်တစ်ပိုင်းအနေနဲ့ရခိုင်ပြည်နယ်မှာကျူးလွန်ခဲ့တယ်လို့ဆွဆွဲထားတဲ့လူ့ခွင့်ရေးကြိုးပမ်းမှုတွေနဲ့တပ်ဖြတ်မှုတွေကိုကော်မရှင်ကစုံစမ်းစစ်ဆေးသွားမှာပါ။တာဝန်ယူမှုတာဝန်ခံမှုဘိုင်းကိုအစိုးရအနေနဲ့လှုပ်ဆောင်ခြင်းသလိုလှုပ်ဆောင်နိုင်စွမ်းလည်းရှိပါတယ
်။ဒါပေမဲ့လည်းပမောခရန်ဟီလီကတော့ ICOE ဟာမြန်မာအစိုးရစီကနေအထောက်ပံ့ရယူထားပြီးတာဝန်ယူမှုတာဝန်ခံမှုဘိုင်းအတွက်လှုပ်ဆောင်ဖို့မဟုတ်ဘူးဆိုတဲ့အချက်တွေကိုထောက်ပြပြီးတော့ဒီကော်မရှင်ဟာတီးခြားလွတ်လပ်ပြီးဗမ်းမလိုက်တဲ့ကော်မရှင်တစ်ခုဖြစ်ဖို့တတ်မှတ်ချက်တွေနဲ့မပြည့်မီဘူးလို့တုံ့ပြန်ပြောဆိုသွားပါတယ်မြန်မာတမ်မကြီးဦးကျော်မိုးထွန်းရဲ့တင်ပြချက်ထဲမှာပြီးခဲ့တဲ့နှစ်20အတွင်းအထူးစုံစမ်းစစ်ဆေးရေးမှုရဲ့မြန်မာနိုင်ငံခီးစဉ်တွေကိုစီစဉ်ပေးခဲ့တယ်လို့ပေါမောက်ခရန်ဟီလီနဲ့ပူးပေါင်းဆောင်ရွက်မှုကိုလည်းဖြစ်နိုင်သမျှအပြည့်အဝဆုံးလှုပ်ဆောင်ခဲ့တယ်ဆိုတာပြောပေမဲ့လွှတ်တော်ကဆုံးဖြတ်ချက်ချထားတဲ့အတွက်ဆက်ပြီးပူးပေါင်းဆောင်ရွက်မှုမလုပ်နိုင်ဘူးလို့ပြောသွားပါတယ်
။ Over the past two decades, Myanmar has consistently facilitated the visit of council special mandate holders. We also extended our
ဖိုင်နာလုံဆောင်အမယ်စီရင်စီကံတွေကိုလိုင်းနာလုံဆောင်မှုသူပြက်ကွက်ခဲ့တာကြောင့်ဂရုကြားမှာစန့်ကျင်မှုတွေဖြစ်စေခဲ့ပြီးသူ့ကိုဝင်ခွင့်မပေးဘူး။2019ခုနှစ်ဇူလိုင်လမှာလွှတ်တော်ကတည်ငြိမ်ကြတဲ့ဆုံးဖြတ်ချက်တွေဖြစ်သွားပါတယ်
။ပမောကရန်ရင်လီကမြေလွတ်မြေရန်ဥပဒေကြောင့်အထူးသဖြင့်ကျေးလက်ဒေသတွေမှာအခက်ကြုံနေရတာတွေမ မြန်မာစစ်တပ်ကထူထောင်ထားတဲ့မြန်မာစီးပွားရေးဥပိုင်လီမိတက်နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းတို့ကတရံဇာတဒူးဖော်ရေးလုပ်ငန်းအပါအဝင်စီးပွားရေးကဏ္ဍအသီးသီးမှာကြဲကြဲပြန့်ပြန့်ပါဝင်လှုပ်ဆောင်နေတာရခိုင်ကချင်နဲ့ရှမ်းပြည်နယ်ဘက်ကအခြေအနေတွေစသည်အားဖြင့်ကိစ္စရဲ့အများအပြားကိုတင်ပြသွားပါတယ်။ဒါ့အပြင်ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေကအရေအတွက်2,300ကိုဘော်ရှန်ချာကျွန်းကိုအီဘီလာမှာရွှေ့ပြောင်းဖို့ဘင်္ဂလားဒေ့ရှ်အစိုးရကစီစဉ်ထားတဲ့အပေါ်အထူးစိုးရိမ်နေအကြောင်းနဲ့အဲ့ဒီကျွန်းဟာလူနေလို့ရတဲ့နေရာမဟုတ်တာကြောင့်အကြအတဲ့အစ်တစ်ခုထပ်ပြီးဖြစ်လာနိုင်ခြေရှိတယ်လို့လည်းသတိပေးသွားပါရခင်ဗျာ။